အင်ဒိုနီးရှားထိုင်းဗီယက်နမ်တရုတ်နဲ့ရှေ့တီမောနိုင်ငံတွေမှာရှိတဲ့ဩစတြေးလျတန်ယုံတွေကိုအမေရိကန်ရဲ့လျှို့ဝှက်ထောက်လှမ်းရေးလုပ်ငန်းတွေလှုပ်ခွင့်ပေးခဲ့တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ဩစတြေးလျတန်မတ်ကိုအင်ဒိုနီးရှားကဆင့်ခေါ်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံအနေနဲ့သတင်းတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်မကင်းဖြစ်ရတယ်လို့လက်မခံနိုင်တဲ့လှုပ်ရွတ်ဖြစ်တဲ့အတွက်လဲရှင်းလင်းချက်ပေးဖို့ဩစတြေးလျနဲ့အမေရိကန်အာဏာပိုင်တွေကိုတောင်းဆိုထားတဲ့အကြောင်းတွေးဆမှုအပြီးမှာပဲအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနာတာလီကာဝါကပြောဆိုခဲ့တာပါ။အမေရိကန်မျိုးသားလုံခြုံရေးအေဂျင်စီရဲ့ Contract ဝန်ထမ်းဟောင်း Edward Snowden ထံကနေပြီးတော့ပေါ့ကြားခဲ့တဲ့အချက်လက်တွေကိုအခြေခံဖော်ပြခဲ့တဲ့သတင်းတွေမှာတော့ဒီဂျကာတာမြို့တော်ကအမေရိကန်တန်ယုံဟာသမရဆူဆီလိုဘန်ဘန်ယူနိုယူနိုအပအဝင်အင်ဒိုနီးရှားခေါင်းဆောင်တွေကိုစောင့်ကြည့်ထောက်လှမ်းခဲ့ကြောင်းဖော်ပြထားပါတယ်။အင်ဒိုနီးရှားခေါင်းဆောင်တွေကိုစောင့်ကြည့်ဖို့ကြားဖြတ်နားထောင်တဲ့ကြိယာတွေတက်ဆင်ထားပြီးတော့ထောက်လှမ်းရေးရုံးကိုလည်းအမေရိကန်တန်ယုံဝင်းထဲမှာစနစ်တကျလျှို့ဝှက်တည်ဆောက်ထားတယ်လို့ဆိုပါတယ်။ဆွဆွဲချက်တွေထွက်ပေါ်နေတာနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကအမေရိကန်အစ်စ်မြစ်တန်တမန်ကိုလည်းရှင်းလင်းချက်ပေးဖို့ဆင့်ခေါ်ခဲ့တာပါ။အင်ဒိုနီးရှားတန်တမန်တွေကတော့အမေရိကန်ရဲ့ထောက်လှမ်းရေးလုပ်ငန်းတွေဟာလုံခြုံရေးကိုချိုးဖောက်ရာရောက်ရုံမကပဲနဲ့တန်တမန်ကျင့်ဝတ်တွေကိုပါဖောက်ဖျက်ရာရောက်တယ်လို့ပြောပါရယ်